စကုတ်ချိန်မြောက်အာရှအကစားပြိုင်ပွဲကိုတရုတ်နိုင်ငံဟန်ဂျိုးမြို့မှာဆက်လက်ကျင်းပနေတာမှာကြာသပတေးနေ့ကတော့မြန်မာနိုင်ငံကယူရလီပြိုင်ပွဲမှာခြေစိတ်တစ်ခုထပ်မံရရှိခဲ့ပါတယ်ယူရလီ12ယောက်အတွက်မီတာ900ပြိုင်ပွဲကိုမနေ့ကကျင်းပခဲ့တာမှာမြန်မာကအမျိုးသားရောအမျိုးသမီးနှစ်သင်းလုံးဝင်ပြိုင်ခဲ့ပြီးတော့အမျိုးသမီးပြိုင်ပွဲမှာတတိယရရှိခဲ့တယ်လို့တရုတ်နိုင်ငံဝမ်ဂျိုးမြို့မှာရောက်ရှိနေတဲ့မြန်မာနိုင်ငံလေလောအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်းထိုင်မင်းက VOE ကိုပြောပါတယ်
ပြိုင်ပွဲရဲ့မီတာကတော့မီတာ900ပြိုင်ပွဲပေါ့နော်မီတာ900မိန်းကလေးပြိုင်ပွဲမှာကျွန်တော်တို့အုပ်စုနှစ်စုခွဲပြီးတော့ရှင်တန်တဲ့နေရာမှာမြန်မာကအုပ်စုမှာဒုတိယရရှိခဲ့တဲ့အတွက်ကြောင့်ပြန်ပြီးတော့ကျွန်တော်တို့ semi final တပွဲကိုထပ်ပြီးတော့ပြန်လှော်ရပါတယ်လှော်တဲ့ချိန်မှာ semi final မှာက final တက်ပြီးတော့အခု final 6သင်းမှာနောက်ဆုံးမြန်မာအနေနဲ့တတိယခြေစစိတ်ကိုရရှိခဲ့တာဖြစ်ပါတယ်ဒါတော့အမျိုးသမီးပြိုင်ပွဲရလဒ်ဖြစ်ပါတယ်အမျိုးသမီးကတော့တတိယခြေစစိတ်ရရှိခဲ့ပါတယ်အမျိုးသားကတော့အဆင့်9နဲ့ပဲကျင်းပခဲ့ရပါတယ
်မြန်မာဥစားဖွဲ့ဟာအော်တိုဘား4ရက်နေ့ကလည်းပိုက်ကြော်ချင်းအမျိုးသား4ယောက်ပဲမှာရွှေစိတ်တစ်ခုရရှိခဲ့ပြီးတော့အခုတစ်ခါရိုးရလီကနေခြေစိတ်တစ်ခုရရှိလိုက်တဲ့အတွက်ဒါဟာမြန်မာဥစားအဖွဲ့အတွက်တော့ဒီပြိုင်ပွဲမှာဒုတိယမြောက်စုစိတ်ရရှိတာဖြစ်ပါတယ်အခုလိုအာရှဥစားပြိုင်ပွဲမှာစုရရှိတဲ့အတွက်ဝမ်းမြောက်ခုန်ယူတယ်လို့ဦးတောင်းထိုင်မင်းကပြောပါတယ်
အိုအင်အားကြီးပြိုင်ပွဲတွေထဲမှာစုရရှိဖို့ဆိုတာတော်တော်လေးကျွန်တော်တို့မြန်မာအသင်းကခက်ခဲနဲ့ဒါရှင်ပြိုင်ခဲ့ရတာဖြစ်ပါတယ်အခုလိုခက်ခဲတဲ့ပြိုင်ပွဲမှာစုတစိတ်တစ်ခုစတင်ရရှိခဲ့တာတွေ့ကျွန်တော်တို့အတွက်အရန်ကိုပျော်ရွှင်စေပါတယ်အဓိကတော့ကျွန်တော်တို့မြန်မာအားစားများအားစားနည်းလိုက်မှာတော်တော်လေးကိုကျွန်တော်တို့ကြာဆင်းလာတာဖြစ်တယ်အဲ့ဒီအတွက်ကိုနိုင်တဲ့ဘက်ကနေကစားသမားရောအုပ်ချုပ်သူရောအဖွဲ့ချုပ်ဥက္ကဋ္ဌတွေရောဒါကိုနိုင်နဲ့ကိုဆောင်ရွက်ပေးနိုင်တဲ့ဟာမှန်သမျှကိုနိုင်ငံနဲ့ပြည်သူအတွက်ကိုစူးစမ်းပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့အကြောင်းလေးနဲ့အဲ့ပုံမှာရရှိတဲ့အမြင်မှုကိုလည်းကျွန်တော်တို့အမြဲတမ်းဂုဏ်ယူပြီးတော့ဝမ်းမြောက်